134ကျင်းမြောက်ကဘာလူသမားနေမိရင်းရဲ့ခန္ဓာကိုထိုင်းမြန်မာနေဆက်မဲဆောက်မြို့မှာရွှေပြောင်းလူသမားရေလှုပ်ဆောင်နေတဲ့အဖွဲ့တွေစုပေါင်းပြီးမဲဆောက်ခရိုင်မဲတောင်ပိုင်းကျေးရွာမှာကျင်းပပြုလုပ်ခဲ့ပါတယ်။ရွှေပြောင်းလူသမားရေလှုပ်ဆောင်နေတဲ့ရောင်ကြီးလူသမားအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကတော့မဲဆောက်မြို့မှာတော့အလူသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေသေးပဲဆိုပြီးအခုလိုပြောသွားပါတယ်။ကျွန
်တော်ကအခွင့်အရေးချိုးဖောက်ခံရပါသေးတယ်။ဥပမာတခင်လဲဆောက်တိတာမှာရှိရှင်အခုဒီနေ့ကျဲမှာရှိရှင်ဒီနေ့7နာရီဒီဝါက345ဘတ်ဆိုရင်လို့345ဘတ်ရှိဝရတဲ့လုံလုံငွေလူစားနေရအမတမနေနေပါတယ်ဒီနေ့အလုပ်ချိန်များဒီ7နာရီပြည့်ပို့ပြီးတော့ခိုင်းစီတာမျိုးနေ7နာရီပြည့်ပို့ပြီးတော့ခိုင်းစီပြီးတော့ကျတော့ဟာ over time ကြီးကိုကြာခါခါကျနေအညီဒီဝါကတွေအချိန်လူကြီးတွေမရသေးတာတွေကမရသေးတဲ့လုပ်ငန်းဝင်တွေကအများကြီးရှိနေပါဘူးလုပ်ငန်းဝင်တွေကလည်းအာရှိနေတဲ့အလုပ်သမားတွေကိုပထမဝင်နေဒုတိယဝင်နေနေညှင်းဆောင်ရတာမျိုးရှိနေတယ်လုပ်ငန်းဝင်တွေကနေပြီးတော့ဘာမှကြောက်မကြောက်နဲ့ဆိုင်တာတွေလှုပ်ထုပယ်တာမျိုးတွေရတယ်အာလုံလောက်ဝင်ချက်ပေါက်ခံရတဲ့အခြေအနေမျိုးတွေလည်းရှိနေပါသေးတယ
်အခမ်းအနားလုပ်ခဲ့သလိုအလုပ်သမားတွေကကျွေးကြော်တန်းနေနဲ့သတ်မှတ်ထားတဲ့နေရာတွေမှာချီပြက်လမ်းလျှောက်တာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ
်ဒီရှုံးကန်နေတိုင်းနဲ့ရှင်းနိုင်လို့ရှင်းနိုင်တာအလားအလုပ်သမားကိုသူ့ကိုဆက်လက်ဖြင့်တောင်းမှုတွေကိုကြိုက်ဆောင်ပြီးတော့ကြတော့ကစားမှုကျတော့မဲဆောက်ချီတဲ့ပေါ်လေးကိုကျွန်တော်နိုင်ဝဲကျင်းပါပ
ါမယ်။မဲဆောက်မြို့အုတ်ချွေမှုယုံကမြို့ပိုင်ကိုစားအရာရှိတူတက်ရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့ရမှာတော့ထိုင်းနိုင်ငံမှာတော့အလုပ်သမားတွေဟာတိုင်းပြည်တစ်ခုမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဓိကမောင်းနှင်ပေးတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းပြောသွားခဲ့ပါတယ်။အ
ပမဲတော်နော်ကတော့ဒီဝါလည်းငန်းအာဘင်ဝန
်ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်အထားလုပ်ကြတဲ့ရှေ့ပြောင်းလူသမားစုစုပေါင်း3,400ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားကတော့2,300ကျော်ရှိနေပါတယ်။အဲ့ဒီထဲကမြန်မာတွေကအများဆုံးဖြစ်ပြီးတရားမဝင်အထောက်အထားမရှိတဲ့မြန်မာတွေလည်း2,000ကျော်လောက်ရှိနေဆိုပြီးအလူသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ရှင်။